ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထူးကိုယ်စားလှယ်တောမတ်အိုဟေကင်ဒနာဟာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးလေ့လာစုံစမ်းဖို့အတွက်သူ့ရဲ့မြန်မာပြည်ခီးစဉ်ကိုစတင်တော့မှာဖြစ်ပါတယ်။မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့ရောက်လာမယ့်ဒီခီးစဉ်အတွင်းမှာမစ္စတာကင်ဒနာဟာအစိုးရပိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့နိုင်ငံရေးအင်အားစုတွေရခိုင်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒါ့အပြင်အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ဒေသဘက်ကိုလည်းတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။ဒီအကြောင်းကိုတော့စုံစမ်းထားတဲ့မဆုမွန်ကအပြည့်အစုံပြောပြမှာပါရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကင်ဒါနာဟာမနေ့ပြန်တနင်္လာနေ့ဇူလိုင်လ30ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။မြန်မာပြည်ခီးစဉ်အတွင်းနေပြည်တော်ကထိပ်တန်းအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့အမျိုးသားလွှတ်တော်ကလည်းတွားရောက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံမှုရှိပါတယ်။မြန်မာပြည်ကိုလာတဲ့မစ္စတာကင်ဒါနာရဲ့ခီးစဉ်အတွင်းမှာရခိုင်ဒေသမှာဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ရခိုင်အဖွဲ့အစည်းကတာဝန်ရှိသူတွေရန်ကုန်မြို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရုံးမှာလာမယ့်ဩဂတ်လ2ရက်နေ့နေ့လယ်ပိုင်းမှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA မြန်မာပိုင်းကိုပြောပါတယ်
။ရန်ကုန်မှာ UNDP ရုံးမှာပြည်သူ့ချင်းကားရှိတယ်။သူရဲ့မေးခွန်းတွေဒီတော့တန်းချက်တွေကပြန်လာတုံ့ပြန်ပြီးဆွေးနွေးကြမယ်တဘောပါပဲ။မစ္စတာကင်ဒါနာကိုရိုင်းကလူခွေးနဲ့ဆက်လို့စီရင်ခံစားရမြားကြီးပေးခဲ့တာ။အတူရေးခဲ့တဲ့ထောက်ထားတွေတချို့ဟာဒီဘက်ကပဲယူပြီးတာများ။ဒီတွေကိုဝယ်ပြန်ခဲ့တာလည်းသူမကြားသေးတဲ့ကားလေးပါပဲရှိတယ်။အဲ့တော့ဒီဘက်ကရတဲ့ sources တွေဟာဘလောက်ရင်းမြစ်မှန်တယ်လဲမှန်ဘူးလဲဆိုတာပေါ့နော်။အခုဒါရဲ့အကြောင်းရင်းကခုနဒီဘက်မှာဆက်နေတဲ့သတင်းတွေရှိတာပေါ့နော်။ဒီပြည်ပခါရဲ့ nation ဘုံကိုသူတဘောပေါက်ဖို့လိုပါလိမ့်မယ်။
ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကင်ဒါနာကိုမြန်မာနိုင်ငံရဲ့တမိုင်းကြောင်အစ်အမန်တွေဒေတာထဲမှာလက်ရှိဖြစ်ပျက်နေတဲ့အခြေအနေမှန်နေနဲ့ဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့ဇင်းမြစ်ရင်ခံတွေကိုလည်းရှင်းပြဖို့ရှိတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်
။ဒီဒေတာတစ်ချောင်းလုံးပြည်တော်မလို့ဝင်ညင်မှာဆိုင်းသားတွေသူတင်ရခိုင်မျိုးတွေစုတွေတော့ဒီလိုတင်ကယူအားကြီးပေါင်းများစွာနေခဲ့တာရှိတယ်။အခုချိန်ခါမှာ200ခိုင်နှုန်း300ခိုင်နှုန်းလောက်ပဲရှိလို့ရတယ်ဆိုတဲ့သဘောကိုပြန်ကြည့်ရင်ဒီအခြေချနေထိုင်လာတဲ့ပုဂ္ဂိုလ်တွေကနော်ဒီမှချက်ရှိရှိနဲ့ဩနိုင်ငံရေးနိုင်ငံတကာရေးနော်ခုနလိုနိုင်ငံတကာနဲ့ချိတ်ဆက်ထားတဲ့ agency UN agency ကစ INGO အစိုးရနဲ့ချိတ်ဆက်ပြီးခါမှဒီပကနော်ခုနလိုတွဲအားစုတွေအကုန်လုံးကိုယူနိုက်တက်တွေဆိုတာကအစစပြီးတော့ဖြစ်လာတဲ့ဂွင့်ချက်အကုန်လုံးကိုကျွန်တော်တို့ကဆက်နေပြီးခါမှပြင်ပြဖို့အခြေချင်းရှိတယ်လို့ကျွန်တော်သိရပါတယ်
ရခိုင်ဒေသအတွင်းကဖြစ်ပျက်ခဲ့တဲ့အဓိကယုံတွေနဲ့ပတ်သက်ပြီးတော့ပြည်ပနိုင်ငံတချို့ရဲ့ချင်းချောက်သတိပေးနေမှုအပေါ်ကုလသမဂ္ဂအနေနဲ့အလေးထားစဉ်းစားသင့်တဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကိုဆွေးနွေးတင်ပြသွားမယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။ဒီန
ေ့တော့ဘာသာသူရဲ့ Islamic နိုင်ငံတွေကကုလသမဂ္ဂကိုပြင်လာရှိရဲ့ဒီဘက်ကကုလသမဂ္ဂဝင်ရောက်ဆွတ်ဖက်ဖို့ပို့တော့ညွှန်နေလို့ကြားပါတယ်။ဆိုတော့ဒီကြည့်ရမှာလည်းကိုကျွန်တော်တို့ကနိုင်ငံတကာဆိုတာလေအဘသာဇုံကိုကိုယ်ကြတဲ့နိုင်ငံစုံကိုဖြစ်ရှင်တယ်အဲအစ္စလာမ်စတိယူရိုဒီဇီရှင်တယ်အဲအဲ့လိုပဲဒါခရစ်ယာန်ဘာသာကိုကိုယ်တဲ့နိုင်ငံလည်းဖြစ်ရှင်ပါဆိုတော့ဒီပြဿနာရဲ့အဖြစ်နော်ဒီဖြစ်ညစ်ကိုအဖြစ်မှန်တွေကိုလည်းပဲနော်လာခဲ့ပုံပုံတွေကနော်ဟိုနက်နက်ဆိုင်ဆိုင်လေးတွေးတိုးပြီးတော့မှသုံးသပ်ဆုံးဖြတ်နိုင်အောင်လည်းကျွန်တော်တို့ပြေဆုံးဆွေးနွေးတဲ့အခါမှာပြောဖို့ရှိပါတယ်
မစ္စတာကင်ဒါနာရဲ့ဇူလိုင်လ30ရက်နေ့ကနေဩဂတ်လ4ရက်နေ့အထိမြန်မာနိုင်ငံခီးစဉ်အတွင်းမှာလူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေအပါအဝင်နိုင်ငံရေးအင်အားစုတွေနဲ့လည်းလက်ရှိနိုင်ငံရေးအခြေအနေနဲ့ရခိုင်ပြည်နယ်အရေးတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မစ္စတာကင်ဒါနာဟာရခိုင်ပြည်နယ်ကိုလည်းတွားရောက်ဖို့ရှိပြီးတော့ဒေသခံအဖွဲ့အစည်းတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့အကြမ်းဖက်မှုဖြစ်ပွားနေတဲ့အတွက်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေနဲ့လည်းတွေ့ဆုံမွေးမြန်းမှာဖြစ်ပါတယ်။မစ္စတာကင်ဒါနာရဲ့အခုလာရောက်တဲ့ခီးစဉ်အတွင်းမှာဒေသရင်းကအခြေအနေတွေကိုကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ကိုယ်တိုင်လေ့လာနိုင်တယ်လို့အကြမ်းဖက်မှုပြိပခါတွေနဲ့ပတ်သက်ပြီးအခြေအနေမှန်ကိုကုလသမဂ္ဂမှာတင်ပြသွားနိုင်မယ်လို့လည်းမြမရေးလေ့လာသုံးသပ်သူတွေကမျှော်လင့်နေကြပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကင်ဒါနာရဲ့ခရီးစဉ်အဆုံးသတ်တဲ့နေ့ဩဂတ်လ4ရက်နေ့မှာတော့သူ့ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်မှာဖြစ်တယ်လို့သတင်းကြေညာချက်လည်းထုတ်ပြန်မှုရှိပါတယ်ရှင်။